Welcome to the Voice of America in Burmese.
Mingla ba shin 2016 khu ni August 12 ye taot ja ni nyan ni be VOA season 2 ko American ti rang su myo ro Washington DC ga ni sat tin thau lwin pe ni ba bi. Line to meter 16 ne 25 ro ga ni dai yai phan yu na sin nai ma le shin.မခွာညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုရှားဖောင်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ Republican သမ္မတလောင်း Donald Trump ကိုမထောက်ခံဘူးလို့ Republican Party မှာထင်ရှားသူအယောက်80ကျော်ကပြောလိုက်ကြပါတယ်တရုတ်နိုင်ငံကဒါဟာဘေးစစ်အုပ်တစ်ခုမှာပေါက်ကွဲတာကြောင့်လူ21ယောက်ထဲမှာနေတိဆိုးပါတယ်ထိုင်းနိုင်ငံတောင်ပိုင်းကဟွာဟင်းအပန်းဖြေကမ်းခြေအပါအဝင်ဒေသ၄ခုမှာနှစ်ရက်ဆက်ဘုံဖောက်ခွဲမှုတွေတွင်လူ၄ယောက်ထဲမှာနေတိဆိုးသွားပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညနေခင်းထုတ်လွှင့်ပေးမဲ့သတင်းလွှာတွေထဲမှာတော့အိန္ဒိယထိုင်းနိုင်ငံမှာမနစ်ညနဲ့ဒီမနက်ပိုင်းအထိဇက်တိုက်ဘုံးပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ
် We are trying to identify those suspects who are behind the scene so it is still too soon to jump to any conclusion
however ထိုင်းပြည်ရဲ့တပ်ဖွဲ့ပြောခွင့်ရဘုံမှုကြီးကပြည်တွင်းအဖြတ်အမှောင်လုပ်ငန်းတွေသာဖြစ်တဲ့အကြောင်းပြောပြခဲ့တာပါအဲ့ဒီအခြေအနေကြောင့်ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာအလုပ်သမားတွေကိုလည်းသတိဝရိယနဲ့နေကြဖို့အလုပ်သမားအရေးလှုပ်ရှားသူတွေကသတိပေးတိုက်တွန်းနေပါတယ်တခါမြစ်ဆုံဆက်စီမံကိန်းကိုပြန်လည်သုံးသပ်စစ်ဆေးဖို့ကော်မတီတရက်ကိုလည်းဖွဲ့စည်းလိုက်ပါတယ်ဆားတဲ့မြန်မာသတင်းဆောင်ပါတွေအပြင်နိုင်ငံတကာသတင်းဆောင်ပါတွေမှာတော့ယူကရိန်းနဲ့ရုရှားကြားကခရိုင်းမီးယားဒေသအရေးတင်မာနေတဲ့အခြေအနေကိုလည်းပြောပြပေးမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပါမယ်ရှင်
Republican Party မှာထင်ရှားတဲ့လူတွေထဲပါတီသမ္မတလောင်း Donald Trump ကိုမထောက်ခံဘူးလို့ပြောတဲ့ဒုတိယအုပ်စုတစ်ခုထပ်ထွက်လာပါတယ်။ Congress လွှတ်တော်အမတ်ဟောင်းတွေသမ္မတဟောင်းတွေဖြစ်ကြတဲ့ Ronald Reagan နဲ့ Bush နှစ်ယောက်စလုံးရဲ့အစိုးရအဖွဲ့တွေလက်ထက်မှာအဆင့်မြင့်တာဝန်ယူခဲ့သူတွေအပါအဝင်ပါတီဝင်အယောက်80ကျော်ကနိုင်ငံလုံးဆိုင်ရာ Republican Committee RNC ဥက္ကဋ္ဌ Rand Paris ကိုပြပို့တဲ့စာထဲမှာအဲ့လိုပြောထားကြတာပါ။ Republican Party ရဲ့ရန်ပုံငွေအချိန်ဝန်ထမ်းနဲ့ကြော်ညာတွေကိုသုံးပြီး Trump ကိုအထောက်အကူပေးနေတာအဲ့ဒီလူတွေကရက်စေခြင်းပြီးအထက်အောက်လွှတ်တော်ယူကောက်ပွဲဝင်မဲ့သူတွေအတွက်အရင်မြစ်တွေကိုသုံးစီကြပါတယ်။နိုဝင်ဘာလမှာလုံမဲ့သမ္မတယူကောက်ပွဲမှာ Trump အနိုင်ရဖို့လာလာကနေ့စဉ်နဲ့အမျှနဲလာနေပြီလို့သူတို့ကဆိုကြပါတယ်။ Trump နဲ့ပတ်သက်ပြီးသူတို့ပြောတဲ့အကြောင်းပြချက်တွေထဲမှာ US စစ်ပွဲမှာကြာဆုံးသွားတဲ့ Muslim American စစ်သားရဲ့မိဘတွေနဲ့အခြေတင်ဖြစ်တာ၊တနက်ပိုင်ဆိုင်ခွင့်ထောက်ခံသူတွေက Hillary Clinton ကိုတနက်နဲ့ပြစ်တင်တဲ့ပုံစံမျိုးအရေးမွဲပြောဆိုတာ၊ကြီးမားတဲ့ကိစ္စရပ်တွေမှာရောအသေးအဖွဲတွေမှာပါလိန်ညာပြောဆိုတာတွေပါဝင်ပါတယ်။ဒီစာနဲ့ပတ်သက်ပြီး Trump ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ဘက်ကဘာတုံ့ပြန်ချက်မှထွက်မလာသေးပါဘူး။ပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်း Republican Party တွေကအမျိုးသားလူညွန်ရေးဆိုင်ရာအကြံပေးပုဂ္ဂိုလ်လုပ်ခဲ့သူတွေ၊ထောက်လှမ်းရေးအကြီးအကဲဟောင်းတွေနဲ့ကုံသွယ်ရေးဆိုင်ရာကုသလေဟောင်းတွေအယောက်90ကသူတို့အထက်ကဘယ်သူမှ Donald Trump အတွက်မဲပေးမှာမဟုတ်ဘူးလို့ပြောထားတဲ့စာတစ်စောင်ကိုလက်မှတ်ရေးထိုးပြီးထုတ်ပြန်ခဲ့ကြပါသေးတယ်။
American Democratic Party ကိုစိုက်ပါကနေတိုက်ခိုက်တရရဲ့နောက်ွယ်မှာရုရှားနိုင်ငံရှိနေတဲ့ဆိုတာသိရှင်းတယ်လို့ American အောက်လွှတ်တော် Democratic ခေါင်းဆောင် Nancy Pelosi ကပြောလိုက်ပါတယ်။ Democratic Party အတွက်အတော်လေးထိခိုက်နစ်နာစေခဲ့တဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတယ်လို့လည်းကြာတာပတိနေမှာ Mrs. Pelosi ကပြောပါတယ်။ Democratic နိုင်ငံလုံးဆိုင်ရာကော်မတီ DNC ရဲ့ကွန်ပျူတာစနစ်တွေထဲကိုဖောက်ဝင်ဖို့ရုရှား hacker တွေစူးစမ်းနေကြတယ်ဆိုတာ American ထောက်လှမ်းရေးအဖွဲ့အစည်းတွေရဲ့တာဝန်ရှိသူတွေကပြီးခဲ့တဲ့နှစ်မှာထိတ်တန့် concrete လွှတ်တော်အများအပြားကိုအသိပေးခဲ့ပါတယ်ဒါပေမဲ့လည်းသတင်းအချက်အလက်ကတိတ်ကိုအကဲဆက်လွန်းတာမို့ဖောက်ဝင်ဖို့စူးစမ်းနေတာနဲ့ပတ်သက်ပြီးအသိပေးခဲ့တဲ့အထက်မှာပါခဲ့တဲ့လွှတ်တော်အမတွေက DNC ကိုဒီကိစ္စပြောမပြနိုင်ခဲ့ပါဘူးအဲ့ဒီအစား hacker တွေရဲ့လုပ်ပုံကိုင်းပုံတွေအကြောင်းအသေးအချာသိနိုင်ဖို့အတွက်ထောက်လှမ်းရေးအဖွဲ့တွေကဆက်ပြီးစောင့်ကြည့်နေခဲ့ပါတယ်။ cyber တိုက်ခိုက်မှုရဲ့နောက်ကွယ်မှာရုရှားနိုင်ငံရှိနေတယ်ဆိုတာမျိုးသမ္မတအိုဘားမားအစိုးရကလူသိရှင်ကြားတင်ညာတာမရှိသေးပါဘူးဒါပေမဲ့လည်း American စုံစမ်းစစ်ဆေးသူတွေကတော့ရုရှားထောက်လှမ်းရေးအဖွဲ့တွေရဲ့လက်ချက်လို့ပြောကြပါတယ်။ရုရှားကတော့သူတို့နဲ့မပတ်သက်ဘူးလို့ညင်ထားပါတယ်ရှင်
။ American ပြည်တော်စုနယူးယောက်ပြည်နယ်မှာပြီးခဲ့တဲ့နှစ်တစ်ကူ New Year ပွဲတော်ညနေခင်းက IS အစိုးရအဖွဲ့နဲ့တိုင်ပင်ထားတဲ့အစီအစဉ်အတိုင်းတတူတွေတောခုတ်ဓာတ်တွေနဲ့တိုက်ခိုက်ဖို့ကြံစီခဲ့တယ်ဆိုတာအကြမ်းဖက်ဝါဒီလို့ဆွဆွဲခံထားသူကဝန်ခံလိုက်ပါတယ်။Emmanuel Lechman ကနယူးယောက်ပြည်နယ်ရိုချက်စတာမြို့ကဖက်ဒရယ်တရားရုံးတစ်ခုမှာကြာတာပြည်နေ့ကအဲ့လိုဝန်ခံပြောဆိုတာပါ IS အချမ်းပဲအဖွဲ့ကစီစဉ်တဲ့အထမမြောက်သွားတဲ့အဲ့ဒီတိုက်ခိုက်မှုကြံစီမှုမှာသူပတ်သက်တယ်ဆိုတာကိုလည်းဝန်ခံသွားတယ်လို့ American တရားရေးဌာနကပြောပါတယ်တိုက်ခိုက်မဲ့အကြံစီမှာသူနဲ့အတူပါဖို့ IS အစွန်ရောက်အဖွဲ့ရဲ့ဝါဒတွေကိုသဘောကျတဲ့တခြားလူ၃ယောက်ကိုသူလူစုခဲ့တယ်လို့ Lechman ကထင်ခဲ့တာပါအဲ့ဒီနောက်တိုက်ခိုက်မှုတွေပြင်ဆင်ပြီးလက်နက်တွေနဲ့တခြားပစ္စည်းတွေဝယ်ပါတယ်ဒါပေမဲ့လေသူစုခဲ့တာလို့ထင်တဲ့လူသုံးယောက်စလုံးဟာ FBI နဲ့ပေါင်းလုပ်နေသူတွေဖြစ်ပြီးအဲဒီလူတွေပေးတဲ့တဲ့နဲ့ပဲအသက်26နှစ်အရွယ် Lechman ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ30ရက်နေ့ကဖမ်းလိုက်တာပါကလပ်ဒါမှမဟုတ်ဘားတစ်ခုကိုဝင်တိုက်ပြီး ။တစားကန်တွေကိုဖမ်းပြီးတော့တပ်ပစ်မဲ့အကြမ်းစီကိုမလုခင်နိုင်ပိုင်းတွင်မှာပဲဖမ်းမိလိုက်တာဖြစ်ပါတယ်။လတ်မန်ကအပြစ်ရှိတယ်လို့ဝန်ခံထားတဲ့ဥပဒေမဲ့အကြမ်းဖက်ဝါဒီအဖွဲ့ကိုရုပ်ဝတ္ထုပိုင်းထောက်ပံ့ပြုဖို့ကြံစီရဲဆိုတဲ့စွဲချက်အတွက်အပြစ်ရှိတယ်ဆိုရင်ထောင်ဒဏ်20ထိကျနိုင်ပါတယ်။ဒါပြင်တာဝန်ရှိသူတွေကသူ့တဘွားလုံးစောင့်ကြည့်တာကိုခံသွားရနိုင်ပြီးဒဏ်ငွေ$2,000လည်းချခံရနိုင်ပါတယ်။ပြစ်ဒဏ်ကိုတော့နောက်ပိုင်းတရက်မှချမှတ်မှာဖြစ်ပါတယ်
။ကနေဒါနိုင်ငံအွန်တာရီယိုပြည်နယ်အတွင်းမှာဗဟုသူတွေကအများသူငါရှိရာနေရာကိုဖောက်ခွဲမှုလုပ်ဖို့သွားတဲ့ကနေဒါအမျိုးသားတဦးဟာအသွားလမ်းတက္ကစီပေါ်မှာပဲတပ်ဖြတ်ခံလိုက်ရတယ်လို့ရဲတွေကပြောပါတယ်။အဲ့ဒီလူဟာအရင်တုန်းကလည်းအကြမ်းဖက်မှုနဲ့တန်တရာဖြစ်ခံထားရတဲ့သူဖြစ်ပါတယ်။ဗဟုသူတွေကအသက်24နှစ်အရွယ်အာရွန်ဒရိုင်ဗာစီးလာတဲ့တက္ကစီကိုရဲတွေကဝိုင်းရင်ထားချိန်မှာပဲသူ့ကိုယ်သူဖောက်ခွဲပစ်လိုက်တယ်လို့တော်ဝင်ကနေဒါရဲတပ်ဖွဲ့အကြီးကဲဂျနီဗာစထရခန်ကကြာတာပရင်းနဲ့မှာတည်င်းတောက်တွေကိုပြောပါတယ်။အဲ့ဒီဖြစ်ရဟာအွန်တာရီယိုပြည်နယ်Strawright မြို့မှာဖြစ်ပွားခဲ့တာပါဒါပေမဲ့လည်း Aaron Driver ဆိုသူဟာပောက်ကွဲမှုကြောင့်တေဆုံးသွားတာလားဒါမှမဟုတ်ရဲတွေရဲ့ပစ်ခတ်မှုကြောင့်တေဆုံးသွားတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး Taxi ကားကိုမောင်းတဲ့သူကတော့ပောက်ကွဲမှုကြောင့်တရားအနေငယ်ရသွားပါတယ် Aaron Driver ဟာ IS စစ်သွေးကြွတွေကိုတစ္ဆာခံထားတဲ့ဗီဒီယိုတစ်ခုကို online ပေါ်မှာတင်ထားခဲ့ပြီးသူ့အဆို Islam တို့ရဲ့ရန်သူတွေကိုတိုက်ခိုက်သွားမယ်လို့လည်းပြောဆိုထားတယ်လို့ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်ဒါအပြင်သူဟာ Islamic စစ်သွေးကြွတွေကိုထောက်ခံတယ်လို့လည်းပြည်တွင်းတဲ့တဲ့မီဒီယာတခုကိုပုပ်ပွင့်လင်းလင်းပြောဆိုခဲ့သူပါအဲရွန်ဒရိုင်ဗာဟာပြည်သူလူထုရဲ့လုံခြုံရေးကိုချိန်ချောက်တဲ့ဆိုတဲ့အမှုနဲ့2015ခုနှစ်ဇွန်လကဒီဖမ်းဆီးခံခဲ့ရပူပါတယ်ဒါပေမဲ့တရားရုံးရဲ့ကြီးကြပ်ဆောင်ကြည့်မှုအောက်မှာပြန်လွတ်လာခဲ့ပါတယ်ရှင
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီရီကနေတောက်ကြညနေပဲသတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်တရုတ်နိုင်ငံကဒါဘေးဆိုင်ုံတစ်ခုမှာပေါက်ကွဲမှုဖြစ်တာကြောင့်လူ20ယောက်ထဲမှနေတည်ဆုံးပြီး9ယောက်ဒဏ်ရာရသွားတယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်ဟူပေပြည်နယ်အလဲပိုင်းတန်ရံမျိုးမှာဖိအားမြင့်ရင်းနှီးငွေပိုက်ပေါက်ကွဲတာလို့တာဝန်ရှိသူတွေကပြောပါတယ်။ဂျာတာရီနေကအဲ့ဒီပေါက်ကွဲမှုဟာတရုတ်နိုင်ငံဆက်မှုလုပ်ငန်းတွေမှာမတော်တဆဖြစ်ရပ်တွေမကြာခဏဆိုသလိုဖြစ်နေတဲ့ထဲနောက်ဆုံးထွက်လာတဲ့ဖြစ်ရပ်ပါဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေပါတယ်။တရုတ်နိုင်ငံမှာဆက်မှုလုပ်ငန်းပိုင်းဆိုင်ရာစံနှုန်းသတ်မှတ်ချက်တွေအားနေတာကြောင့်နှစ်ပေါင်းများစွာပြည်တွင်းဝေဖန်ခံထားရတာပါ။ဒါပေမဲ့လည်းအခြေအနေတိုးတက်အောင်လုပ်မယ်ဆိုပြီးတရုတ်တာဝန်ရှိသူတွေကအခိုင်အမာပြောထားပါတယ်။
ထိုင်းနိုင်ငံတောင်ပိုင်းမှာဒီကနေ့နဲ့မနေ့ကအနေရဲ့ဘုံကွဲမှုဇက်တိုက်ဖြစ်ပွားခဲ့တာလူ၄ယောက်ထက်မနည်းတေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ပါတယ်။ဟွာဟင်အပန်းဖြေကမ်းခြေကျွန်းစုတွေအများအပြားရှိရာစူရချာနေမြို့ကဘာလက်ခီးသွားတွေအများလာကြတဲ့ဒီဖူကက်နဲ့တောင်ပိုင်းထရန်အပန်းဖြေဒေသတွေမှာပောက်ကွဲမှုတွေဖြစ်ခဲ့တာပါ။ဒီပောက်ကွဲမှုတွေဟာဒေသအတွင်းအဖြစ်အမှောက်လုပ်လို့သူတွေရဲ့လုံရဖြစ်နိုင်ပြီးအစ္စလာမစ်စစ်သွေးကြွတွေရဲ့လုံရလို့တော့မယူဆခဲ့တဲ့အကြောင်းရဲတပ်ဖွဲ့ပြောခွင့်ရရဲမှူးကြီးခရစ်စနာပတနာချာရွန်ကဒီကနေ့ပြောပါရယ်တိုင်းပြည်တည်ငြိမ်ပြီးစီးပွားရေးနဲ့ခီးသွွားလုပ်ငန်းတွေတိုးတက်ကောင်းမွန်လာအောင်ဥတီဆောင်ရွက်နေချိန်မှာဒီပေါက်ကွဲမှုတွေဖြစ်လာတာဟာလူတွေကြားရှုပ်ထွေးမှုတွေဖြစ်အောင်တသက်ဖန်တီးလှုပ်ဆောင်တာလို့စစ်ဆိုရအကြီးအကဲပရယုတ်ချာဝချန်ကပြောပါရယ်တိုင်းမကြခင်ကျင်းပခဲ့တဲ့လူမှုစန္ဒခံယူပွဲမှာစစ်ဆိုရဥဆောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုတန်းနဲ့ချီတဲ့ထိုင်းနိုင်ငံသားတွေမဲ့ပေးအတည်ပြုခဲ့ကြတာပါဒီလူမှုစန္ဒခံယူပွဲဟာရွေးကောက်ပွဲသစ်တွေကျင်းပနိုင်ဖို့လမ်းဖွင့်ပေးတာဖြစ်တယ်လို့စစ်ဘက်ကဆောင်တွေကပြောပေမဲ့ဝေဖန်သူတွေကတော့ဒါဟာအစိုးရအတွင်းစစ်တပ်ရဲ့အခန်းကဏ္ဍကိုနောင်နှစ်ပေါင်းများစွာဆက်ပြီးထားရှိနိုင်အောင်ကြိုးပမ်းတာလို့မြင်ကြပါရရှင်
။အရှေ့တရုတ်ပင်လယ်ထဲမှာတရုတ်ငါးဖမ်းသမား6ယောက်ကိုဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကစာသာပရိနိမနက်ပိုင်းမှာကယ်တင်လိုက်ပါတယ်။ဂျပန်လက်ထက်မှာရှိတဲ့ဆန်ကာကုကျွန်းစုတွေအလွန်မှာဂရိကုန်တင်သင်္ဘောတစ်စင်းနဲ့တိုက်မိပြီးတရုတ်ငါးဖမ်းသင်္ဘောနှစ်သွားတာပါ။တရုတ်ကလည်းအဲ့ဒီကျွန်းစုတွေကိုသူတို့ပိုင်တယ်လို့ပြောထားပြီးတောင်ယူလို့ခေါ်ပါတယ်။ငါးဖမ်းသင်္ဘောပေါ်မှာပါတဲ့အထက်ကပျောက်နေတဲ့နောက်ထပ်သင်္ဘောသား6ယောက်ကိုဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကဆက်ရှာနေပါတယ်။ကယ်တင်လိုက်တဲ့ငါးဖန်သမားတွေကိုဂျမရဲဆိုင်ရာစစ်ဆေးပေးဖို့အတွက်အနာကအီရှိဂကိကျွန်းကိုခေါ်သွားပြီးစစ်ဆေးတာမှာသူတို့အထက်က3ယောက်ဖက်ဒဏ်ရာအနေချင်းရထားတာတွေ့ရပါတယ်။မက်ခရယ်ငါးဖန်ရာသီအစဖြစ်တဲ့ဩဂုလာဇမိုင်းကလေးကအဲ့ဒီကျွန်းစုတွေနားမှာယာနဲ့ချီတဲ့တရုတ်ငါးဖန်သင်္ဘောတွေအစုအဝေးလိုက်ငါးဖန်နေကြတာပါ။အခုတရုတ်ငါးဖန်သမားတွေကိုဂျပန်ကကယ်တင်လိုက်တဲ့အရှေ့တရုတ်ပင်လယ်တွေကကျွန်းစုတွေကိုပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတရုတ်ဂျပန်နှစ်နိုင်ငံအကြားအပြင်းထန်အငြင်းပွားနေတာပါ။
ဘရာဇီးနိုင်ငံမှာကျင်းပနေတဲ့နွေရာသီအိုလံပစ်အားကစားပြိုင်ပွဲ6ရက်မြောက်ကြာတာပြည်နေကအမျိုးသမီးဂျွန်ဘာပွဲစဉ်မှာအသက်19နှစ်အရွယ်အမေရိကန်ဂျွန်ဘာမယ်ဆီမွန်ဘိုင်ဆွေရဇိတ်စုရသွားပါတယ်။အမေရိကန်ရေကူးချန်ပီယံမိုက်ကယ်ဖတ်ကတော့သူ့ရဲ့22ခုမြောက်ဆွေရဇိတ်စုကိုဆုတ်ခူးပါတယ်။စပွဲတင်တက်တဲ့ပြိုင်ပွဲမှာတော့တရုတ်နိုင်ငံကကမ္ဘာအကောင်းဆုံးကစားသမားမာလွန်ကသူ့ရဲ့အသင်းပေါ်ဇန်စီခီးကိုအနိုင်ရပြီးဆွေရဇိတ်စုဆုတ်ခူးခဲ့ပါတယ်။အခုဒီချိန်နဲ့ဆိုရင်အိုလံပစ်စပွဲတင်တက်နှစ်မှာတရုတ်အသင်းကရွှေရောငွေပါရတာ3ချိန်ဆက်တိုက်ရှိသွားပါပြီ။အမျိုးသား100ကီလိုဂရမ်ဂျူရိုပြိုင်ပွဲမှာချက်စ်သမ္မတနိုင်ငံလူကာဖရလက်ကရွှေတစိမ့်စုရပါတယ်။ဒါအပြင်ဂျူရိုကစားနည်းမှာချက်သမ္မတနိုင်ငံအတွက်ပထမအဆုံးရွှေတစိမ့်စုရတာပါ။အမျိုးသမီး88ကီလိုမီတာဂျူရိုပြိုင်ပွဲမှာလက်ရှိအိုလံပစ်ချန်ပီယံအမေရိကန်ဂျူရိုမယ်ကပြင်သစ်ဂျူရိုမယ်ကိုအနိုင်ရရှိသွားပါတယ်ရှင်။
တောက်ကြနေညနေခင်းနောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုနားဆင်ကြရပါတော့မရှင်။ထိုင်းနိုင်ငံတောင်ပိုင်းကနေရာတော်များများမှာမနေ့ကစပြီးဒီနေ့အထိဘုံတွေဇက်တိုက်ဆိုသလိုပောက်ကွဲခဲ့လို့အ ਨੇ ဆုံးလူ၄ယောက်သေဆုံးပြီးအများပြားဒဏ်ရာရခဲ့ကြပါတယ်။ပောက်ကွဲတဲ့နေရာတွေကလည်းကဘာလှက်ခီးသွဲတွေသွာလာလက်ပတ်နေကြတဲ့အဓိကနေရာတွေပါဝင်တဲ့အတွက်ကဘာလှက်ခီးသွဲတွေရောဒေသခံတွေပါစိုးရိမ်ထိတ်လန့်နေကြတဲ့အကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးနန်းလောင်ကပြောပြပေးမှာပါရှင်
။ထိုင်းနိုင်ငံတောင်ပိုင်းကကဘာလှက်ခီးသွဲတွေကြားထင်ရှားတဲ့ဟွာဟင်ကမ်းခြေမြို့မှာမနေ့ညပိုင်းကဘုံးပေါက်ကွဲမှုစတင်ဖြစ်ပွားခဲ့ပြီးနောက်ဆက်တွဲဆိုသလိုဆူရတ်ဌာနီ၊ဖူကက်၊ဖန်ငါ၊ထရန်၊ခရာဘီ၊ချွန်ဖွန်နခေါင်စီသမဒါစတဲ့မြို့တွေမှာပါဒီကနေ့မနက်ပိုင်းထိဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုတွေကြောင့်လူ၄ယောက်ထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီပီတန်ရရသွားပါတယ်။တန်ရရသွားသူတွေထဲမှာနိုင်ငံခြားသား၁၀ယောက်လောက်ပါတယ်လို့ထိုင်းရဲကဆိုပါတယ်။ထိုင်းဘရင်ရဲဌာနပြောခွင့်ရပူမူဂျီကရိဆာနာပတ္ထနာချာဝူရန်ကတော့တိုက်ခိုက်မှုနဲ့ပတ်သက်လို့စတင်စုံစမ်းနေပြီလို့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။
It's too soon to jump to any conclusion as to what may have caused the incident, but what we know for sure is that the incidents do not link directly.
ဘုံးတွေပေါက်ကွဲရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ကြောက်ချက်ချက်ကိုစောနေပါသေးတယ်။ကျွန်တော်သိရတဲ့ကတော့ပေါက်ကွဲမှုတွေကအကြက်ဖက်ဝါဒီတွေနဲ့တည်းအပြတ်သက်မှုမရှိပါဘူး။ဒါဟာပြည်တွင်းကအဖြစ်အမောင်လို့ရတာဖြစ်ပြီးတော့နောက်ကွယ်မှာဘယ်သူရှိနေတယ်လဲဆိုတာကိုစုံစမ်းနေပါတယ်။ဒါကြောင့်ကြောက်ချက်ချက်ကိုစောနေပါသေးတယ်။ဒီတိုင်းပြည်ထဲမှာချမ်းဖက်ဝါဒီတွေတက်ခိုက်ရလောက်တဲ့ပြဿနာမျိုးတွေလည်းမရှိပါဘူး။ဒါကြောင့်လည်းချမ်းဖက်ဝါဒဆွဲနဲ့တက်ခိုက်တာမဟုတ်ဘူးလို့ယူဆနိုင်ပါတယ်
။အပန်းဖြေကမ်းခြေမျိုးဖြစ်တဲ့ဟွာဟင်ကထိုင်းဘရင်ရဲ့နွေရာသီစံနှန်းတော်ရှိရာမျိုးဖြစ်တယ်လို့ကဘာလက်ခီးသွားတွေကြားရေးပန်းစားတဲ့မျိုးလည်းဖြစ်ပါတယ်။ဘုံးပေါက်ကွဲမှုတွေဖြစ်ပွားပြီးဒီကနေ့မှာတော့ဟွာဟင်မြို့မှာလုံခြုံရေးတွေကိုလည်းတိုးမြင့်ထားပါတယ်။ဗြိတိန်နိုင်ငံကခီးသွား Darren Hailing ကတော့ပေါက်ကွဲမှုဖြစ်ပွားချိန်မှာဟွာဟင်ကိုရောက်နေခဲ့သူပါ။သူကအခုလိုပြောပါတယ်။
This morning when I was laying by the pool, we heard two further explosions, quite loud sound, very, very close to here.
ဒီမနက်ရေကူးကန်ဘေးမှာကျွန်တော်လဲနေတော့ပေါက်ကွဲသံကြီးတစ်ခုကြားခဲ့ရတယ်ဗျအတော်ကျတာဒီကနေအတော်နီးနီးမှဖြစ်သွားတဲ့ပုံရပါတယ်ခုထိတော့အဲ့လောက်ပဲသိရသေးတယ်ချင်းချောင်းမှုတွေတိုးလာတာကတော့သိတာတယ်ဗျဘာလို့လဲဆိုတော့ကျွန်တော်ဒီကိုရောက်တဲ့နေ့ရက်အတွင်းရဲတွေကိုပထမဆုံးတွေ့ရတာပဲ
ထိုင်းပြည်ရဲ့မိဖုရားရဲ့84နှစ်ပြည့်မွေးနေ့နဲ့တိုက်ဆိုင်ပြီးဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုတွေဟာမတည်မငြိမ်မှုတွေနဲ့ရှုပ်ထွေးမှုတွေဖြစ်အောင်လုပ်တာလို့လဲထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပြောပါရယ်ဟွာဟင်ကန်းချေကဇေဒါများအတင်းဥက္ကဋ္ဌချုံဂွေရီဟီရွန်ကတော့ဒီအဖြစ်မျိုးအရင်ကမကြုံဘူးလို့ပြောပါရယ
်ခါခါอยู่ตรงนี้ประมาณ40ปีแล้วก็อยู่ที่หัวหินมา
ဒီမှာဈေးရောက်နေတာ40ရှိပါပြီဟွာဟင်မှာနေတာလည်း56နှစ်ရှိပါပြီဒါမျိုးတစ်ခါမှမဖြစ်ဘူးပါဘူးဟွာဟင်မှာရောတနိုင်ငံလုံးမှာပါခီးသွွားတွေရော့သွားနိုင်ပါတယ
်ထိုင်းအစိုးရဖွဲ့ထဲမှာနှစ်ပေါင်းများစွာကြာအောင်စစ်တပ်ကိုလုတ်ပိုင်ခွင့်နဲ့အတော်များများပေးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေသစ်ကိုပြီးခဲ့တဲ့သတင်းဘက်ကပဲဆန္ဒခံယူပွဲကျင်းပပြီးအတည်ပြုပေးထားတဲ့အတွက်လဲတက်ခတ်မှုနောက်ွယ်မှာနိုင်ငံရေးရည်ရွယ်ချက်တွေပါနေသလားလို့တန်လျာရှိနေကြပါတယ်ရှင်
ထိုင်းနိုင်ငံတောင်ပိုင်းမှာဘုံးပေါက်ကွဲမှုအခြေအနေကိုနန်းလောင်ပြောပြသွားတာပါအခုလိုဘုံးတွေဇက်တိုက်ပေါက်ကွဲတာကြောင့်ထိုင်းနိုင်ငံမှာလုံခြုံရေးတင်းကျပ်ထားတဲ့အတွက်မြန်မာနိုင်ငံသားတွေလည်းသတိရှိကြဖို့အလုအမရေးလှုပ်ရှားသူတွေကသတိပေးတိုက်တွန်းနေကြပါတယ်မြန်မာနိုင်ငံသားအများပြားအလုလုကန်ရာထိုင်းနိုင်ငံတောင်ပိုင်းမှာမနေ့ညပိုင်းကနေဒီကနေ့မနေ့အထိဇက်တိုက်ဆိုသလိုဘုံးတွေပေါက်ကွဲခဲ့တဲ့အတွက်ထိုင်းအာဏာပိုင်တွေကလုံခြုံရေးအတွက်စစ်ဆေးမေးမြန်းတာတွေရှိနိုင်လို့လည်းနေထိုင်ခွင့်အထောက်အထားလက်မှတ်တွေကိုကန့်ဆောင်ထားကြဖို့လည်းသတိပေးနေတာပါအပြည့်စုံထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရရှင်
ထိုင်းနိုင်ငံဖိုးခက်ကန်းကြီးထန်းငါဟွာဟင်အပန်းဖြေကန်းကြီးနဲ့ကျွန်းစုတွေအများပြားရှိရာစူရထာနီမြို့ကမ္ဘာလက်ခရီးသွားတွေအများပြားရှိတဲ့အပန်းဖြေတဲ့နေရာဒေသတွေမှာပောက်ကွဲမှုတွေဖြစ်ပွားခဲ့တာပါဒီလိုပောက်ကွဲမှုတွေဖြစ်ပြီးဖူးခက်နဲ့ဖန်ကားကန်းကျင်နေရာတွေမှာစစ်စေးမင်းမြတ်မှုတွေကိုဇက်တိုက်လှုပ်လာနေပြီဖြစ်တာကြောင့်ရွှေပြောင်းလုံသမားတွေအနေနဲ့သတိရှိဖို့လိုအပ်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကတာဝန်ရှိသူတို့ဖြစ်တဲ့ကိုမင်းဦးကပြောပြပါတယ
်အခုတော့ဟိုပေါ့စစ်စေးတွေများတာပေါ့အရေးတွေရောဘာတွေရောအကုန်လုံးလေအဓိကတော့အဲ့ဒီဘုံအတွက်စစ်တာပေါ့နော်ဖူးခက်မှာသူကဖြစ်တာကတော့အဲ့ဒီပထောင်မှာလေအဲ့ဒီမှာပေါက်တာပေါ့ပေါက်တော့ဆရာတို့ဘာတွေမရှိပါဘူးဖန်ကားမှလည်းပေါက်တယ်ဆန္ဒမလဲနှစ်နှလုံးပဲဖူးကက်မလဲနှစ်နှလုံးပဲနောက်အဓိကဆိုရာသူတို့တရင်ရထားတဲ့အဲ့ဒီမပေါက်သေးရင်းနဲ့သူတို့ကြံနေတယ်ဆိုတော့ဘုံပေါ့ဘုံရှိတယ်ဆိုပြီးတော့သူတို့ကတိထားတယ်အဲသူတို့ဥစားလဲရှာလဲတွေ့ထားတာကိုရှာလဲတွေ့တဲ့အခါကျအဲ့တန်မြန်နဲ့ဆိုတော့အဲ့ဒါသူတို့ဖြာပွေးရေးတွေစစ်စေးရေးတွေကတော့တော့လှုပ်တဲ့အခါကျတော့လုံသမားတွေတော့ပုံပြီးတော့ဟိုနေဖြစ်တာပေါ့နော်တော်ရင်ပုံပြီးတော့ကြက်ပြီးပေါ့လို့ပြောရင်တော့ဟိုနေနေပေါ့တရင်သူတို့အခုဘလူးလူရောက်မှဘယ်နေရာမှာအဲ့လိုဆိုစားတော့တန်မြန်ရှိတဲ့လူရှိတဲ့နေရာပါ냐ဆိုတော့အဲ့လိုမျိုးတွေတော့မကြသေးဘူးရှိတဲ့သူတို့ကြားပြီးသိပြီဆိုလို့ရှင်တော့အဲ့ဒီနေရာမှာရှိတဲ့ဟိုအဲ့နေရာတွေဝင်စင်အဲ့မှာအဝင်းကျင်မှာရှိတဲ့ဒီမှာလေဟိုရောပြီးပါမှာဥမာစစ်တာကတော့ဘုံကြောင့်ပဲဌာနမှာတော့အခုအဖွဲ့ဆောင်စပြီးတော့စစ်ပြီ
းဒီကနေ့ဟာထိုင်းနိုင်ငံကအထွတ်မြတ်ထားတဲ့ထိုင်းပြည်မကြီးမွေးနေ့ဖြစ်တာကြောင့်ထိုင်းနိုင်ငံအနှံ့မှာအမေများနေ့ကိုကျင်းပနေကြတာပါဒီလိုကျင်းပပြီးချိန်မှာပဲဆူရထာနီရဲစခန်းအနီးမှာပောက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်တဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအလုသမားရေးလှုပ်ရှားသူရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်အခမ်းအနားလုပ်တယ်ပေါ့အဲ့အခမ်းအနားပြီးတဲ့အချိန်မှာဟိုတန်ရှင်းလုပ်နေတဲ့အသက်53နှစ်ရှိတဲ့မိန်းမကဘလို့ကောအမိုက်တွေလက်ပြီးတော့တင်းရင်နဲ့အိမ်ညာနေပြီးတော့ထပ်ခွေတာအဲ့မိန်းမတော့ပြီးသွားတယ်အခုလောလောဆယ်မှာတော့အဲ new ရဲ့ဝင်ထွက်တဲ့လမ်းကြီးအားလုံးကိုသူတို့ပြင်ချပြီးတော့ဆက်နေကြတာပေါ့ဈေးဝယ်ရနေတဲ့ဈေးကြီးမှလူနဲ့အတူတူကြတာပေါ့
အခုပောက်ကွဲမှုတွေဖြစ်ပွားခဲ့တဲ့နေရာတိုင်းဟာမြန်မာလူသမားတွေထောင်ကနန်းကနေတောင်ကနန်းအထိနေထိုင်အလုပ်လုပ်ကင်နေကြတဲ့ပြည်နယ်တွေဖြစ်ပါတယ်ဒီအတွက်မြန်မာနိုင်ငံသားတွေဟာစစ်စေးမေးမြန်းခံရရင်းနဲ့အထောက်အထားလက်မှတ်မရှိတာတွေကြောင့်ပဲဖြစ်ဖြစ်တန်တရားကြောင့်ပဲဖြစ်ဖြစ်ဖမ်းဆီးတာကိုခံရနိုင်တာမို့အပြင်သွားလာမှုတွေမှာသတိရှိကြဖို့လိုအပ်တယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကဆက်ပြောပြပါတယ
်အန်ဂျယ်3ပြေးကျင်လာတာအခုအချိန်မှာသွားသွားလာချင်းမှုနဲ့လူသားတွေနေရာချင်းတိုင်းမသွားဘူးရဲ့ပြေသွားလို့ပဲလသွားလို့ရှိရင်လည်းထောက်ထားပြီးပြေဆုံးအောင်ဒီပါဖို့ပေါ့လေ
ဒီပောက်ကွဲမှုတွေကြောင့်နိုင်ငံသားခရီးသွားတွေထိခိုက်မှုတွေရှိခဲ့ပြီးထိုင်းတောင်ပိုင်းကိုခရီးသွားလာမှုတွေရှောင်ရှားကြဖို့နိုင်ငံတကာတန်ယုံတွေကသူတို့ရဲ့နိုင်ငံသားတွေကိုသတိပေးနေကြပါတယ်အခုချိန်ထိတော့ဒီပောက်ကွဲမှုတွေဖြစ်ပွားနေတဲ့ထိုင်းတောင်ပိုင်းပြည်နယ်တွေကလမ်းတချို့ကိုပိတ်ထားပြီးစစ်ဆေးမေးမြန်းမှုတွေကိုဇက်တိုက်လှုပ်ဆောင်နေပါတယ်ရှင
်ထိုင်းနိုင်ငံတောင်ပိုင်းဘုံပောက်ကွဲမှုတွေကြောင့်ထိုင်းနိုင်ငံအတွင်းမှာနေထိုင်ကြတဲ့မြန်မာအလုသမားတွေသတိဝိရိယနဲ့သွားလာနေထိုင်ဖို့နေထိုင်ခွင့်လက်မှတ်တွေကင်ဆောင်ထားဖို့လိုအပ်တဲ့အကြောင်းမအေးအေးမှပြောပြသွားတာပါအခုတခါတော့မြစ်ဆုံဆဲစီမံကိန်းဘက်ကိုအလှည့်ပေးပါမယ်ရှင်ကန့်ကွက်စန္ဒပြမှုတွေကြောင့်ပြီးခဲ့တဲ့အစိုးရလက်ထက်မှာဆိုင်းငံ့ထားခဲ့တဲ့ကချင်ပြည်နယ်တဲကမြစ်ဆုံဆဲစီမံကိန်းတွေနဲ့ပတ်သက်လို့ဆက်လက်ဆောင်ရွက်သင့်မသင့်လေ့လာစုံစမ်းမဲ့ကော်မရှင်တရက်ကိုအစိုးရကဖွဲ့စည်းလိုက်ပါပြီရှိသတင်းပတ်တဲ့တရုတ်နိုင်ငံကိုနိုင်ငံတော်အတိုင်ပင်ကပုတ်ကိုတွားဖို့ရှိနေတဲ့အချိန်မှာပဲတရုတ်နိုင်ငံကအကောင့်ထဲပို့ဖို့ကြိုးပမ်းနေတဲ့ဒီစီမံကိန်းကိုစုံစမ်းမဲ့ကော်မရှင်ဖွဲ့စည်းလိုက်တာပါအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကစုံစမ်းတင်ပြထားပါတယ်ရှင
်အရှိတောင်အာရှဒေသတွင်းအကြီးမားဆုံးမြစ်ဆုံရေအားလျှက်စစ်စီမံကိန်းကိုဆက်လက်ဆောင်ရွက်ဖို့တင်မတင်ဆိုတဲ့ကော်မရှင်ကိုကချင်တိုင်းရင်းသားလက်ဖြစ်ပြည်သူ့လွတ်တော်ဒူအိုကတာဦးတီခွန်မြက်ကဦးဆောင်ပြီးအဖွဲ့ဝင်တွေထဲမှာပြည်အောင်စုဝင်ကြီးတချို့လည်းပါဝင်ပါတယ်ပြီးခဲ့တဲ့အစိုးရလက်ထက်ယာယီဆိုင်ငံ့ထားတဲ့ဒီစီမံကိန်းကိုပြန်စမစားဆိုတာဟာလက်ရှိအစိုးရတက်လက်ထက်မှာကြီးမားတဲ့စိန်ခေါ်ချက်တည်းဖြစ်လာနေတာပါဒီစီမံကိန်းကိုပြန်စဖို့တရုတ်အစိုးရဘက်ကတန်တမန်ရေးအရာဖိအားပေးမှုတွေလည်းရှိခဲ့ပါတယ်ဒီကော်မရှင်ဖွဲ့စည်းလိုက်တာနဲ့ပတ်သက်လို့ကချင်တိုင်းရင်းသားခေါင်းဆောင်တူဖြစ်တဲ့ဒေါက်တာတူကြာကအခုလိုပြောပါတယ
်ဒီလ19ရက်နေ့ဆိုရင်နိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်လည်းတရုတ်နိုင်ငံကိုတွားဖို့ရှိတာကိုဆိုတော့ဟောမှာတော့ဒီခေါင်းဆောင်ကလည်းဒီစနေကျတဲ့ခုဖြစ်ပေါ်လာနေတာပေါ့အဲကြောင့်ဆိုတာအချက်လက်တွေရရှိဖို့အဲဒါကိုအရေးပေါ်စစ်စစ်ဆောင်ရွက်တာလည်းဖြစ်နေတာပေါ့အဲပြောချင်တာကဘာလဲဆိုလို့ရှိရင်ဘယ်လိုနည်းနဲ့ဖြစ်ဖြစ်ဒါကိုပြန်လို့လုံဆောင်ဖို့တော့ပြုတ်တယ်မှာဟုတ်ဆရာနေတယ်လေဒါကတော့ဒါရတ တော်တော်တရားရဲ့ကျွန်တော်အဲ့လိုတွေ့တယ်
ဒီလေလာစစ်စစ်တုံးတရီကော်မရှင်အနေနဲ့ဧရာဝတီမြစ်ဆုံမြညာမြဝန်းရေအားလျက်စစ်စီမံကိန်းတွေနဲ့ပတ်သက်လို့လက်ရှိလုပ်ကိုင်နေတဲ့လုပ်ငန်းတွေဟာသဘောပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့သက်ဆိုင်တဲ့နိုင်ငံတကာပြဋ္ဌာန်းချက်တွေပြည်တွင်းဥပဒေနဲ့အညီဆောင်ရွက်တဲ့နည်းပညာတွေကိုအသုံးပြုပြီးဆောင်ရွက်ချင်းရှိမရှိဆိုတာဆန်းစစ်တော့မှာပါဒါ့အပြင်ဒီစီမံကိန်းတွေကြောင့်လူမှုပတ်ဝန်းကျင်ကေယားစနစ်အပအဝင်သဘောပတ်ဝန်းကျင်အပေါ်ကောင်းကျိုးနဲ့ဆိုးကျိုးတက်ရောက်မှုတွေနဲ့ဧရာဝတီမြစ်ရဲ့ရေသင်ရန်ဇာတာတွေပြည့်စည်ဆုံးရှုံးမှုအခြေအနေကိုလည်းလေ့လာသုံးသပ်တော့မှာဖြစ်ပါတယ်ဒီကော်မရှင်ရဲ့လှုပ်ဆောင်ချက်တွေအပေါ်မှာနိုင်ငံရေးလေလာတုံ့တက်သူဦးစီသူအောင်မြင်ပြောတာက
အကြီးကတော့ကော်မရှင်ကတော့ဒါကိုအကောင့်ထည့်ပေါ်မှာတော့မဟုတ်ဘူးတနေ့လာစုံစမ်းရေးကော်မရှင်ဆိုတဲ့သဘောတဘာဝကအရင်တစ်ခေါက်တုန်းကလည်းအရှိအစိုးရပေါ့နော်သမရဦးသိန်းစီအစိုးရလက်ထက်မှာသူတို့အကြက်တဲဖြစ်ခဲ့တဲ့ပြဿနာရှိတယ်လက်ပတောင်းတောင်ကျင်းနီစီမံကိန်းကိစ္စပေါ့နော်ဒါတစ်ခါကအဲ့ဒီတမတော်ပိုင်နဲ့ဥပိုင်ရဲ့ပြီးတော့မှတေးဦးရဲ့အဲ့ဒါပေါင်းဆက်ပြီးတော့မှလှုပ်ထားတဲ့စီမံကိန်းကြီးပေါ့နောက်ဒီလူကလက်မခံဘူးပြိပခါတွေအများကြီးဖြစ်တယ်အဲ့ဒါကိုဒေါက်ဆန်းစုကြည်ဦးဆောင်ပြီးတော့မှဒါအစီရင်ခံစာတွေချတင်ပြင်းလိုက်ပြီးတော့မှဖြည့်ရှင်းတဲ့ခါကျတော့ပြည်လည်မှုတွေအများကြီးရသွားစေတယ်လေ
မြန်မာနိုင်ငံရဲ့အကြီးမားဆုံးမြင်လည်းဖြစ်အဓိကအသက်သွေးကြောတစ်ခုလည်းဖြစ်တဲ့ဧရာဝတီမြစ်ဆုံစီမံကိန်းတွေလုံးဝရပ်တန့်သွားဖို့ကချင်တိုင်းရင်းသားတွေအပါအဝင်မြန်မာလူထုအတိုင်းဝိုင်းအများစုကမျှော်လင့်နေကြတာပါဒါပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာလည်းရှေ့လာမဲ့သတင်းပတ်အတွင်းအစိုးရတာဝန်ရှိသူတို့အနေနဲ့တွားရောက်မဲ့တရုတ်ပြည်ခီးစဉ်အတွင်းမြစ်ဆုံစီမံကိန်းကိုဆွေးနွေးသွားမယ်လို့ပြောဆိုထားပါတယ်။အစိုးရတဲ့အနေနဲ့မြစ်ဆုံစီမံကိန်းတွေကိုကောင်းမွန်စွာကင်တွေဖြစ်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်မိတဲ့အကြောင်းဦးစီသူအောင်မြင့်ကပြောပါတယ
်။အဓိကတော့ပြောချင်တာဒေါက်ဆန်းစုကြည်ကဒီဟာကတိုင်းပြည်ရဲ့ဟိုတာဝန်ပေါ့နော်ရှေ့ဆိုရလုတ်သွားခဲ့တယ်ဆိုပေမဲ့လည်းသူတာဝန်ယူမယ်ဖြစ်ရှင်းမယ်ဆိုတဲ့စိတ်သဘောထားရှိတယ်။အဲ့ဒါတစ်ချက်ကောင်းတယ်။ရှောင်လဲမနေဘူးပေါ့နော်။သမရဦးသိန်းစိန်တော့ဒါယူရှောင်ဆွဲခဲ့တယ်လေဖြေလည်းမဖြေရှင်းမနဲ့ဒီတိုင်းထားတဲ့ခါကျတော့အကြက်တဲတဲအနေနဲ့ကြံရင်ခဲ့တာပေါ့အဲ့တော့အဲ့ဒီဥစားကိုဒေါက်ဆန်းစုကြည်ကသူကဖြေရှင်းမယ်ဖြေရှင်းတဲ့ခါကျတော့အခုချက်ချင်းဖြေရှင်းမှုတော့မလိုပါဘူးအခုလိုကော်မရှင်တွေပြေချဖွဲ့ပြီးတော့မှစူးစမ်းလေ့လာပြီးတော့မှကော်မရှင်ရဲ့ရလဒ်တွေကိုအစိုးရဖွဲ့ရပြန်သုံးသပ်ပြီးတော့လုပ်မယ်ဆိုရင်ဒါကကောင်းမွန်တဲ့ရလဒ်တွေရလာမယ်လို့ထင်ပါတယ်
ဒီကနေ့ဖွဲ့စည်းလိုက်တဲ့ကော်မရှင်အနေနဲ့မြစ်ဆုံစီမံကိန်းတွေဟာနိုင်ငံတော်နဲ့လူထုအတွက်အကျိုးဖြစ်ထွန်းမှုရှိမရှိဆိုတာနဲ့ဆက်လက်ဆောင်ရွက်ဖို့တင်မတင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုအပေါ်မှာအကျိုးသက်ရောက်မှုအခြေအနေကိုလည်းလေ့လာဆစ်ဆစ်သွားမှာဖြစ်ပါတယ်။ဒီကော်မရှင်ဟာလေ့လာဆစ်ဆစ်သုံးသပ်မှုတွေလုပ်နေစဉ်အတွက်မှာပဲဒီဇယ်ဥပဒေနဲ့အညီလိုအပ်တဲ့ပုဂ္ဂိုလ်တွေကိုဖိတ်ခေါ်မေးမြန်းဆွေးနွေးဖို့လိုအပ်တဲ့နေရာဒေသတွေကိုတွားရောက်လေ့လာဆန်းစစ်ဖို့နဲ့ပြည်တွင်းပြည်ပကျွမ်းကျင်သူများနဲ့ညှိနှိုင်းဆွေးနွေးပြီးတော့တမနာရုံးရဲ့သဘောတူညီချက်နဲ့ကျွမ်းကျင်မှုဘာသာရဲ့ဆိုင်ရာလုပ်ငန်းအဖွဲ့တွေကိုလည်းဖွဲ့စည်းတာဝန်ပေးနိုင်မှာဖြစ်ပါတယ်။ကော်မရှင်ရဲ့လေ့လာဆစ်ဆစ်သုံးသပ်မှုပထမအစီရင်ခံစာကိုတော့တမနာဦးထင်ကျော်ထံကိုနိုဝင်ဘာလ17ရက်နေ့မှာတင်ပြရမှာဖြစ်ပါတယ်ခင်ဗျာ။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာရှေ့သတင်းပတ်မှာတရုတ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်။နိုင်ငံရဲ့ထိပ်တန်းကောင်းဆောင်တူဦးအနေနဲ့တရုတ်နိုင်ငံပထမဆုံးခီးစဉ်တွင်တရုတ်အစိုးရနဲ့တရုတ်လူထုအတွက်မြန်မာနိုင်ငံသားတွေဘက်ကဘယ်လိုသတင်းစကားမျိုးတွေကိုများပါလိုက်ချင်ပါသလဲ။တရုတ်တာဝန်ရှိသူတွေဘက်ကဘယ်လိုကတိကဝတ်တွေပေးလိုက်တာကိုများကြားချင်ကြပါသလဲ။အခုလာမယ့်စနေညတရုတ်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါ။ကိုရဲ့မြင်တဲ့ဘောတော့ကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။မနက်ဖြန်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခု Crimea ဒေသအရေး Ukraine Russia ဆက်ဆံရေးကိုကြည့်ကြရအောင်ပါ။ယူကရိန်းနဲ့ရုရှားကြားတင်းမာမှုတိုးနေတာကြောင့်ယူကရိန်းတပ်ဖွဲ့တွေကိုအရေးတကြီးတက်လန့်ထားပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကရုရှားတွေကျူးကျော်သိမ်းပိုက်ခဲ့တဲ့ခရိုင်းမီးယားကျွန်းဆွယ်မှာရုရှားတပ်ဖွဲ့တွေတိုးချထားတယ်လို့ရုရှားနိုင်ငံဘက်ကစွပ်စွဲနေပါတယ်။ယူကရိန်းနိုင်ငံကခရိုင်းမီးယားဒေသကိုကျူးကျော်ဖို့ကြံစီနေတာလို့ရုရှားနိုင်ငံကလည်းပြန်ပြီးတော့စွပ်စွဲထားပါတယ်။ကမ္ဘာကြီးကတခြားနေရာတွေမှာပဲအာရုံစိုက်နေတဲ့အတွက်ယူကရိန်းရုရှားတင်းမာမှုကိုအရေးတယူမလုပ်နိုင်တာကြောင့်ပြိပက္ခဟာပောက်ကွဲမဲ့အချိန်စိုက်နေပြီလို့ကြွမ်းကျင်သူတချို့ကသုံးသပ်နေကြပါတယ်။ဒီရေသတင်းတောက်ကယ်ရိုလင်းပရက်ဆူတီရဲ့သတင်းပေးပို့ချက်ကိုဒေါက်ခင်ဆိုးဝင်းကပြောပြပါမယ်ရှင်
။လွန်ခဲ့တဲ့နှစ်နှစ်ကတွေ့ခဲ့ရတဲ့ယူကရိန်းလွတ်လပ်ရေးယဉ်ပြင်ဖြစ်ပါတယ်။မိုက်ဒန်လွတ်လပ်ရေးယဉ်ပြင်မှာအဓိကယုံထင်းရဲတွေကဆန္ဒပြသူတွေကိုပစ်ခတ်ခဲ့ပါတယ်။အနီးကပ်ပစ်ခတ်မှုကြောင့်90ကျော်သေဆုံးခဲ့ပါတယ်။ဒ ီနူရုဆန္ဒပြပွဲရဲ့ရလဒ်ကတော့ရုရှားလူလာသူသမ္မတဗစ်တာယန်နူကော့ဗစ်ပြုတ်ကျခဲ့ပြီးနောက်ဆုံးမှာရုရှားကခရိုင်းမီးယားကျွန်းဆွယ်ကိုကျူးကျော်သိမ်းပိုက်ခဲ့တာပဲဖြစ်ပါတယ်။ရုရှားနဲ့နောက်တစ်ချိန်ပဋိပက္ခထပ်ဖြစ်မှာစိုးရိမ်ရတဲ့အတွက်ယူကရိန်းစစ်တပ်ကတက်လှမ်းနှိုးဆော်နေရပါတယ်။ခရိုင်းမီးယားနဲ့ယူကရိန်းနယ်စပ်ကဂိတ်သုံးခုကိုပြီးခဲ့တဲ့အပတ်ကရုရှားဘက်ကပိတ်ပစ်လိုက်ပါတယ်။ရုရှားဘက်ကဒွန်ဘတ်စ်ဒေသနဲ့နှစ်နိုင်ငံနယ်စပ်တကြောမှာတပ်ဖွဲ့ဝင်အင်အားအမြောက်အများချထားတယ်လို့ယူကရိန်းကစွပ်စွဲနေပါတယ်။ဒီလိုလှုပ်ရှားနေတာဟာကျူးကျော်မှုအလားအလာရှိနေတယ်ဆိုတာကိုရှင်းရှင်းလင်းလင်းပြသလိုက်တာပဲလို့ Potomac Foundation ရဲ့ကြွမ်းကျင်သူ Philip Carver ကပြောဆိုလိုက်ပါတယ်
They're reorganizing the 20th Army.
သူတို့အမှတ်20တက်မောက်ပြန်လဲဖွဲ့စည်းပြီးပထမဆုံးပြည်ဆောင်တင်ကားတရင်ကိုလည်းထူထောင်လိုက်ပါတယ်။စေးကာလာပြည်ဆောင်ခဲ့တဲ့နောက်ပိုင်းဒီလိုတင်ကားတရင်မျိုးထူထောင်တာမရှိပါဘူး။ဒါတော့သူတို့နောက်တစ်ချက်ပြန်လာပြီပေါ့ဗျာ။
ဒါပေမဲ့ယူကရိန်းနိုင်ငံကခရိုင်းမီးယားကျွန်းဆွယ်ကိုဝင်ရောက်စီးနှင်းမှုစီစဉ်ပြီးရန်စနေတယ်လို့ရုရှားတွေကတံပြန်ဆွတ်ဆွဲနေပါတယ်။ခရိုင်းမီးယားကအခြေခံအဆောက်အုံတွေကိုဘုံခွဲဖို့ကြံစည်သူလို့မတင်ငါရသူတယောက်ရဲ့ဗီဒီယိုကိုရုရှားကထုတ်ပြန်လိုက်ပါတယ်။ဒါဟာအကြမ်းဖက်တဲ့နှီးပြူဟာတစ်ခုပဲလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ
်။ Sprovocировать
အကြမ်းဖက်တာဖြစ်ပေါ်အောင်ရန်လုပ်တဲ့ကြံစည်မှုပါပဲ။ယူကရိန်းမှာအာဏာရှိတဲ့သူတွေကသူတို့အာဏာမြဲအောင်ကိုပြည်သူတွေစီကနေဆက်ပြီးတော့ခိုးယူနေသလိုလူထုအာရုံကိုလွှဲတဲ့အနေနဲ့ပြိပခါတစ်ခုဖြစ်အောင်ဆော့ပေးဖို့ဆန္ဒတစ်ခုတည်းနဲ့အခုလိုရန်စနေတာဖြစ်ပါတယ
်ယူကရိန်းနယ်စပ်ခရိုင်းမီးယားဒေသကဇန်ကွိုင်းမြို့ကန်တွေကတော့အခုအချိန်မှာအခြေအနေအားလုံးအေးအေးဆေးဆေးဖြစ်နေတယ်လို့ပြောပါတယ
်ဟိုဘတ်
ဇီနာတဝိုင်းမှာရေကားကင်းလက်နေတာကြောတွေ့ရပါတယ်ထူထူထူတော့မရှိပါဘူးတကယ်တော့အားလုံးပုံမှန်ပါပဲဗ
ျနှစ်ဖက်စလုံးကတော့အကြီးအကျယ်တစ်ခုခုဖြစ်နိုင်နေဆိုပြီးပြင်ဆင်နေကြပုံရတယ်လို့အကဲခတ်နေတာသူတွေကဆိုပါတယ်မော်စကိုမြို့ကကာကွယ်ရေးအကဲခတ်စမ်းစစ်သူပါဗယ်ဖယ်ဂန်ဟောက်ဇာကတော့ကမ္ဘာကအံ့အားသင့်လောက်တဲ့တိုက်ပွဲတစ်ခုအပြင်းအထန်ဖြစ်နိုင်တယ်လို့အခုလိုပြောပါတယ
် United States right now is in the
ဘယ်ကမှာလဲရွေးကောက်ပွဲစီရင်ရေးကာလအတော်လေးသဘောထားကွဲပြားနေကြပြီးမတိမငြိမ်ဖြစ်နေသလိုသမ္မတဥပမာကလည်းတရန်ကုံကာနီးဆိုတော့အရေးတယူတစုံတရာတုံ့ပြန်မဲ့ပုံမရှိပါဘူး။ဥပမာလည်းဒုက္ခတဲ့အချက်တဲနဲ့တခြားအကြောင်းတွေကြောင့် Brexit လို့ခေါ်တဲ့ EU ကနေဗြိတိန်ခွဲထွက်တဲ့အရေးမှာသဘောထားကွဲပြားတာတွေဖြစ်နေတာပါ
။ဒီတိမာမှုတွေရော့ပါအောင်အနောက်နိုင်ငံတွေအနေနဲ့ညီညီညွတ်ညွတ်နဲ့ဖေးမကြဖို့လိုအပ်တယ်လို့ကြွမ်းကျင်သူတွေကပြောကြပါတယ်။အနောက်နိုင်ငံတွေကနိုင်ငံရေးခေါင်းဆောင်တွေအနေနဲ့အနည်းဆုံးတော့အခုချိန်ကစပြီးဒီတင်းမာမှုကိုအာယုံစိုက်တဲ့နဲ့လို့အကဲခတ်တွေကတိုက်တွန်းနေကြပါရဲ့ရှင်
။ဒေါခင်ဆိုးဝင်ပြောပြခဲ့တာပါရှင်။အခုကျွန်မတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။အခုညနေပိုင်းအစီအစဉ်ဆုံးမတက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင်။
Republican Party မှာထင်ရှားတဲ့လူတွေတဲ့ပါတီသမ္မတလောင်ဒေါ်နယ်ထရမ့်ကိုမထောက်ခံဘူးလို့ပြောတဲ့ဒုတိယအုပ်စုတစ်ခုထပ်ထွက်လာပါတယ်။ကွန်ဂရက်လွှတ်တော်အမတ်ဟောင်းတွေသမ္မတဟောင်းတွေဖြစ်ကြတဲ့ Ronald Reagan နဲ့ Bush နှစ်ယောက်စလုံးရဲ့အစိုးရအဖွဲ့တွေလက်ထက်မှာအဆင့်မြင့်တာဝန်ယူခဲ့သူတွေအပါအဝင်ပါတီဝင်အယောက်90ကျော်ကနိုင်ငံလုံးဆိုင်ရာ Republican Committee RNC ဥက္ကဋ္ဌ Rance Priebus စီကိုပေးပို့တဲ့စာထဲမှာအဲ့လိုပြောထားကြတာပါ။ Republican Party ရဲ့ရန်ပုံငွေအချိန်ဝန်ထမ်းနဲ့ကြော်ညာတွေကိုသုံးပြီး Trump ကိုအထောက်အကူပေးနေတာအဲ့ဒီလူတွေကရက်စီခြင်းပြီးအထက်အောက်တွတ်တော်ရွေးကောက်ပွဲဝင်မဲ့သူတွေအတွက်အရင်းအမြစ်တွေကိုသုံးစေချင်ပါတယ်။တရုတ်နိုင်ငံကဒါဟာဘေးစစ်အုပ်တစ်ခုမှပေါက်ကွဲတာကြောင့်လူ20ယောက်ထက်မနည်းသေဆုံးပြီး5ယောက်ဒဏ်ရာရသွားတယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ဟူပေပြည်နယ်အလဲပိုင်းတန်ယန်းမြို့မှာဖိအားမြင့်ရင်နွေးငွေပိုက်ပေါက်ကွဲတာလို့တာဝန်ရှိသူတွေကပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာမနေ့ကနေ့ဒီကနေ့နှစ်ရက်ဆက်တိုက်ဘုံတွေပေါက်ကွဲတာကြောင့်လူ4ယောက်ထက်မနည်းသေဆုံးပြီးနောက်ထပ်ဒါဇင်နဲ့ချီပြီးတော့ထိခိုက်ဒဏ်ရာရပါတယ်။ဟွာရင်အပန်းဖြေကမ်းခြေကျွန်းစုများပြားရှိတဲ့ဆူရထာနီမြို့ကဘာလက်ခီးတဲ့တွေအတော်များတဲ့ဖူးခက်နဲ့တောင်ပိုင်းထရန်အပန်းဖြေဒေသတွေမှာပေါက်ကွဲတာပါဒီပေါက်ကွဲမှုတွေဟာဒေသတွေမှာအဖြစ်မောက်လူတွေရဲ့လုံရက်ဖြစ်နိုင်ပြီးအစ္စလာမ်စစ်သွေးကြွတွေရဲ့လုံရက်လို့တော့မယူဆတဲ့အကြောင်းရဲတပ်ဖွဲ့ပြောခွင့်ရရဲမှူးကြီးခရစ်စတာပတနာချာရုံးကဒီကနေ့ပြောပါတယ်ဘရာဇီးနိုင်ငံမှာကျင်းပနေတဲ့နယူးယောက်တီအိုလံပစ်အားကစားပြိုင်ပွဲ6ရက်မြောက်ကြာသပတေးနေ့ကအမျိုးသမီးဂျွန်မပွဲစဉ်တွေမှာအသက်19နှစ်အရွယ်အမေရိကန်ဂျွန်မမယ်စီမိုဘိုင်းစ်နောက်ထပ်ရွှေစည်းစုရသွားပါတယ်အမေရိကန်ရေကူးချန်ပီယံမိုက်ကယ်ဖပ်စ်ကတော့သူ့ရဲ့22ခုမြောက်ရွှေစည်းစုကိုစုကူသွားပါတယ်ခင်ဗျာ
တောက်တန်နေညနေခင်းနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA Internet ဆက်မျက်နှာ barmis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.